မြန်မာစစ်ကောင်စာဘောဂျုံမှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌနဲ့အာဆီယံတည်ယူမှုချုပ်တို့ဟာမြန်မာနိုင်ငံကိုလာမယ့်သတင်းပတ်ထဲမှာတွားရောက်မှာဖြစ်ကြောင်းတောင်ကိုရီးယားအရီရန်သတင်းဌာနကတင်းနှင်းလာနေမှာပြောပါတယ်
။ Top officials from the Association of Southeast Asian Nations plan to be in Myanmar next week to see
အာဆီယံထိပ်တန်းအရာရှိကြီးတွေမြန်မာနိုင်ငံမှာအခုချိန်ထိဖြစ်ပေါ်နေတဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုကိုယ်တိုင်ကိုယ်ကျတွေ့မြင်သိရှိနိုင်ဖို့အတွက်မြန်မာနိုင်ငံကိုလာမယ့်သတင်းပတ်ထဲတွားရောက်ဖို့စီစဉ်နေပါတယ်လို့အရီရန်သတင်းမှာကြေညာသွားတာပါ။အာဆီယံအလှည့်ကျဥက္ကဋ္ဌနဲ့အတွင်းမှုချုပ်တို့ကမြန်မာစစ်ကောင်စာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဧပြီလ24ရက်နေ့ကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံမှာအာဆီယံ10နိုင်ငံအထူးအစည်းအဝေးတက်ကျင်းပခဲ့ပြီးတဲ့နောက်ရခဲ့တဲ့ဘုံသဘောတူညီချက်5ချက်ကိုခိုင်ခိုင်မာမာအကောင့်ထဲပေါ်ဖို့တောင်းဆိုမှုတွေထွက်ပေါ်လာခြင်းမှာအခုလိုခီးစဉ်ဖြစ်ပေါ်လာတာပါ။အာဆီယံ10နိုင်ငံကြားရခဲ့တဲ့ဘုံသဘောတူညီချက်5ချက်ထဲမှာမြန်မာနိုင်ငံကအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးဖဲအားလုံးအနေနဲ့အတက်နိုင်ဆုံးထိန်းသိမ်းသိမ်းဆောင်ရွက်ဖို့ငြိမ်းချမ်းစွာအပြည့်ထုတ်နိုင်ရေးအပြည့်သဘောဆောင်ဆွေးနွေးပွဲတွေလုပ်ဖို့ဒီလိုဆွေးနွေးပွဲတွေဖြစ်အောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ထားဖို့အာဆီယံရဲ့လူသားချင်းစာနာမှုလုပ်ငန်းတွေလုပ်ကင်ခွင့်ပြုဖို့နဲ့အာဆီယံအထူးကိုယ်စားလှယ်နဲ့ကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံကိုဆက်လုပ်ပြီးသက်ဆိုင်ရာပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့တွဲဆောင်နိုင်ဖို့တွေပါဝင်ပါတယ်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုလေးစားလိုက်နိုင်မယ်လို့မပြောသေးပါဘူး။နိုင်ငံတွင်းတည်ငြိမ်မှုနိုင်ငံအကျိုးစီးပွားပေါ်မှာအခြေခံပြီးမှအာဆီယံခေါင်းဆောင်ရဲ့အကြံပြုချက်ကိုစဉ်းစားမယ်လို့သူဦးဆောင်တဲ့စစ်ကောင်စီကဧပြီလကုန်လမှာသတင်းထုတ်ပြန်ခဲ့တာပါ။